စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်ညောင်မင်သာကျေးရွာနယ်ဗိုလ်သဲကုန်းကျေးရွာမှာမေလ2ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရဲသားတွေ12ဦးခန့်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေသေဆုံးတာတွေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ
်။နေ့ရက်ညနေဝါပိုင်းလောက်ကြာမှာပါလေကျွန်တော်တို့နေ့ရက်2နာရီကျော်3နာရီလောက်နေပါတယ်။ညောင်မင်းသာဘူဘုံဘက်ကနေဖြေတာကျွန်တော်တို့ကြည့်ခါကြားရတဲ့ကတော့အဲဒီတူရတော့ဆက်လက်အောင်လုပ်နေတာဆရာကကြောက်တယ်ရတဲ့ပြည်လေးကြားတယ်ပြောတော့ဒီဟာလေးတီတူရဲဖြစ်နေတယ်ပြည်သူလည်းပါတယ်အဲဒီပြည်ရလည်းဖြစ်နေတယ်တော်လည်းဒီမှာလည်းဖြစ်နေတယ်မဟုတ်လားဒီရတော့မကြည့်သေးဘူးပြကျွန်တော်ကမဝင်ရတော့ဝင်မရဘူးဆရာကဒီတော့ပြင်လာလို့ဖြစ်နေတယ်တော့ရွာဖို့ပြတ်ပေါ်နေတယ်ဒီကနေ့ကဝိုင်းပြီးတော့ကြောက်ခုနာပေါ့ဗျာ
ဇန်နဝါရီလတည်းကစလို့ရွှေဘိုမြို့နယ်နဲ့ခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းတာတွေလုပ်နေရလဲဖြစ်ပါတယ်နေမြေရှင်းလင်းမှုအတွင်းရွှေဘိုမြို့နယ်ခင်ဦးမြို့ကကြေးရွာပေါင်း20နီးပါးမီးရှို့ခံခဲ့ရပါတယ်။လက်ရှိမှာထောင်ထဲချီတဲ့စစ်ဘေးရှောင်တွေမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့သူကအခုလိုပြောပါတယ်
။ဟိုရွှေဘိုမြို့နယ်ထဲမှာမီးရှို့ခံရတာကတော့ကြေးရွာက50လောက်ရှိတယ်။ဒါကြောင့်ခင်ဦးမြို့နယ်ပြင်ကတော့ဘာသာပြအစ်ကိုဒီဆောင်သူစားတယ်ကအေးရေတို့ကြောင့်တုံးတော့တယ်လေးတော့အဲဆက်ကျဲပထမဦးဆုံးစားဖြစ်တဲ့အချိန်ခါပေါ့သူစားပြီးစစ်ကြောင်းထိုးတယ်စစ်ကြောင်းထိုးပြီးစစ်ကြောင်းကနေပြီးတော့စစ်ကောင်စီကနေပြီးတော့မီးနဲ့ရှို့တယ်လက်နက်ကြီးနဲ့ပထမစားပြီးစားပြီးတော့မီးနဲ့ရှို့တယ်မီးနဲ့ကြီးပြီးတော့မနေရမနေခတ်ပြီးကြတယ်သူတို့ရွာကြီး၆ချက်လေးတွေမှာသူတို့ကျဲကလေးတွေထိုးနေရတယ်ဆက်ကျဲရှိတဲ့ဆင်ကကျွန်တော်လှူပေါ့နော်ဆိုလိုချင်တာကတော့ကျွန်တော်ဟိုလူတိုင်းစားနာတဲ့အပြည်ပြည်တွေကနေပြီးတော့ဟိုစားပြီးရှို့တဲ့အခါပေတော့အော်စားလာမယ်အလူတန်းနဲ့မရှိဘူးဆိုလို့ကျွန်တော်တို့လက်ရှိပါလာတဲ့ငွေကြေးကြေးလေးတွေနဲ့ရွှေလေးတွေပါလေးချုပ်ရောင်းပြီးတော့တို့စားနေရတဲ့ဟာမျိုးလည်းရှိတယ်
ရွှေဘိုမြို့နယ်ခင်ဦးမြို့မှာစစ်ကောင်စီကနေမြေရှင်းလင်းတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးရွှေဘိုမြို့နယ်ထဲမှာဆိုရင်ဧပြီလလာလေတော့ကစားလို့နေမြေရှင်းလင်းတာတွေပုံမှန်လုံဆောင်လာပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါခင်ဗျာ